ထိုင်းနိုင်ငံအတွင်းရမထွေအမိပါဝင်ကပ်ဘေးကန့်သက်ချက်တွေပို့ပြီးတင်းကျပ်ထားပါတယ်အရှိတောင်အရှာဒေသတွင်ကိုဗစ်မျိုးကွဲသစ်တွေတွေ့ရပြီးကာကွယ်ဆေးထုတ်မှုနှေးကွေးတာနဲ့အတူပိုးတွင်းမှုတွေရုတ်တရက်မြင့်မားလာနေပါတယ်ည9နာရီကနေမနက်4နာရီထိ9နာရီကြာအပြည့်မထွေအမိနဲ့အတူ9ဦးထက်ပိုမစုဖို့နဲ့မလိုအပ်ဘဲခီးမသွားကြဖို့ဘန်ကောက်နဲ့အနာဂတ်ပြည်နယ်5ခုနောက်တောင်ပိုင်းကပြည်နယ်4ခုမှာထုတ်ပြန်လိုက်ပါတယ်ဒါတွေကတပတ်ခါတနင်္လာနေ့ကနေစပြီးအသက်ဝင်မှာပါဒါအပြင်ဘန်ကောက်မှာဆိုရင်ကျောင်းတွေပိတ်တာပါဝင်နောက်ထပ်ကန့်သတ်မှုတွေချလိုက်ပါတယ်။ထိုင်းမှာဒီနေ့ COVID-19 ပိုးတွေ့သူ9200ရှိပြီးစုစုပေါင်းပိုးတွေ့သူ3000ကျော်လာကသေဆုံးသူကလည်း82ဦးတနေတဲ့မို့သေဆုံးသူပေါင်းကလည်း2500ကျော်လာနေပါတယ်။အရှိတောင်အရှာရဲ့လူရည်အများဆုံးအင်ဒိုနီးရှားမှာလည်းအရင်တရုတ်ကာကွယ်ဆေးထိုးပေးခဲ့ရကနေအခုကုလသမဂ္ဂ COVAX ကာကွယ်ဆေးညွန်ပေါင်းအဖွဲ့ကတဆင့်အမေရိကန်ကပို့လာတဲ့ကာကွယ်ဆေး4000ကိုအမြန်ထိုးဖို့လုံမနေပါတယ်။အရင်တရုတ်ဆိုင်နိုဗက်ကာကွယ်ဆေး2ချိန်ထိုးပေးတဲ့ရှေ့တန်းကကျန်းမာရေးလူသားတွေကိုရှေ့ပတ်တဲ့ရောက်မဲ့အမေရိကန်ရဲ့မော်ဒါနာကာကွယ်ဆေးဦးစားပေးဖြစ်တတိယချိန်ထပ်ထိုးပေးမှာဖြစ်ပြီးအကြောင်းကတော့မျိုးကွဲသစ်ပေါ်လာလို့ပါလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဘူရီကူနာရီဆူဒီကင်ကဆိုပါတယ်။တန်ကိုရီးယားမှာလည်းနေ့စဉ်ပိုးတွင်လုံး3ချိန်တင်တတိယနေ့ဖြစ်ဆက်တက်ခဲ့တာမို့စိုးမျိုးတော်တစ်ဝိုက်မှာလူလူချင်းခွာနေဖို့ကန့်သတ်ချက်အဖြစ်ညနေ6နာရီနောက်ပိုင်း3ဦးသို့မဟုတ်3ဦးထက်မစုဖို့ပါဝင်တင်းကျပ်မှုတွေပြင်ဆင်နေပါတယ်